ခုဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ ARSA အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုအဲ့ဒီတိုက်ခိုက်မှုပေါ်မှာရတပ်ဖွဲ့နဲ့တပ်မတော်စတဲ့လုံခြုံရေးတာဝန်ယူထားသူတွေရဲ့ပြန်လည်နှိမ်နှင်းမှုဖြစ်စဉ်တွေမပြေဆုံးသေးပါဘူး။ဒီဖြစ်စဉ်တွေနဲ့ပတ်သက်လို့နိုင်ငံတကာမီဒီယာတွေရဲ့သတင်းဖော်ပြချက်နဲ့ပတ်သက်ပြီးပြည်တွင်းကနိုင်ငံရေးသမားတွေနဲ့ပြည်သူတော်တော်များများကြင်နာမှုမရှိကြပါဘူး။နိုင်ငံတကာသတင်းမီဒီယာတွေဟာတကယ့်အဖြစ်မှန်မဟုတ်ဘဲအဖြစ်ပျက်တွေကိုပြောင်းမြန်ဖော်ပြနေကြပါတယ်။တကယ့်အဖြစ်မှန်မှာအစွန်ရောက်အကြမ်းဖက်တွေကရဲကင်းစခန်း30လောက်ကိုတပြိုင်နက်တည်းအကြမ်းဖက်ဝင်ရောက်တိုက်ခိုက်တာဖြစ်တယ်။မောင်တော်ဒေသမှာလူနည်းစုဖြစ်တဲ့ရခိုင်နဲ့တိုင်းရင်းသားတွေဟိန္ဒူဘာသာဝင်တွေထွက်ပြေးနေရတယ်။ဒါကိုကောင်းကောင်းမဖော်ပြဘဲအကြမ်းဖက်သမားတွေကိုတပ်မတော်ကတံပြန်ချေမုန်းရမှာတော့အင်အားအလွန်အကျွံသုံးတယ်။မွတ်စလင်တွေကိုတတ်ဖြတ်တယ်။မွတ်စလင်ကျေးရွာသားတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေရတယ်စသဖြင့်ဘက်လိုက်ဖော်ပြနေတယ်ဆိုပြီးမကြည်မနက်ဖြစ်နေကြတာပါ။ဒီအတွက်မီးစရာမီးခွန်းတွေပေါ်လာပါတယ်။နိုင်ငံတကာမှာသတင်းတွေဒီလိုတစ်ဖက်ဆောင်းနှင်းဖြစ်အောင်ပြည်တွင်းကသတင်းထုတ်ပြန်ပေးဖို့တာဝန်ရှိသူတွေကသတင်းမှန်မှန်ကန်ကန်ထုတ်မပြေးကြဘူးလား။အဲ့ဒီသတင်းတွေကိုရောနိုင်ငံတကာကယုံကြည်စိတ်ချမှုမရှိဘူးလားဆိုတဲ့မေးခွန်းတွေဖြစ်ပါတယ်။အဲ့ဒီအကြောင်းတွေဆွေးနွေးတင်ပြသွားပါမယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပကပြဿနာနဲ့ပတ်သက်ရင်ပြည်တွင်းကနေသတင်းထုတ်ပြန်ပေးနေတဲ့အဖွဲ့အစည်းကြီးနှစ်ခုရှိပါတယ်။တစ်ခုကတော့တမတော်ကာကွယ်ရေးဦးစီးချုပ်ယုံမှနောက်တစ်ခုကတော့ Information Committee လို့နာမည်ပြောင်းထားတဲ့အရင်တော့ကနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီတို့ပဲဖြစ်ပါတယ်။ဒီအဖွဲ့အစည်းကြီးနှစ်ခုတည်းကသတင်းထုတ်ပြန်ရေးကော်မတီကတော့တပ်မတော်ဘက်ကလာတဲ့သတင်းတွေရောအစိုးရဘက်နဲ့အရက်ဘက်ကလာတဲ့သတင်းတွေကိုပါစီစစ်ပြီးထုတ်ပြန်တာကြောင့်ပိုပြီးတိကျမှန်ကန်မှုရှိတယ်ဆိုပြီးပြည်တွင်းမီဒီယာအများစုကအားကိုးကြပါတယ်။ဒါပေမဲ့အဲ့ဒါတွေကတကယ်လက်တွေ့သတင်းမှန်အဖြစ်မှန်ဟုတ်ရဲ့လားဆိုတော့မေးစရာမေးခွန်းတွေအများကြီးပေါ်ပေါက်လာစေပါတယ်။ဥပမာအနေနဲ့Information Committee ရဲ့အခြေပိုင်းထုတ်ပြန်ချက်ထဲမှာအကြမ်းဖက်သမားတွေထဲမှာနိုင်ငံတကာအကူအညီပေးရေးအဖွဲ့ကလူတွေပါဝင်နေဆိုတဲ့အထောက်အထားတွေတွေ့ရတယ်။အဲ့ဒါတွေကိုစီစစ်နေတယ်လို့ဆိုပါတယ်။ဒီသတင်းဖော်ပြမှုကြောင့်ဘူးသီတော်မောင်းတော်ဘက်ကနိုင်ငံတကာအကူအညီပေးနေသူတွေအထိတ်တလန့်ဖြစ်ကုန်ပါတယ်။အခက်မတင်ရင်ရခိုင်ပြည်နယ်စစ်တွေမှာဖြစ်ခဲ့သလိုနိုင်ငံတကာအကူအညီပေးရေးအဖွဲ့ဝင်တွေကိုရံပြူတာတောင်ဖြစ်လာနိုင်ပါတယ်။ဒါပေမဲ့ခဏဒီအချိန်ထိInformation Committee ဟာသူတို့ဖော်ပြခဲ့တဲ့သတင်းမှန်လားမမှန်လားအတည်ပြုပေးတာမျိုးမလုပ်ခဲ့ပါဘူး။ဥပမာနှစ်ကတော့အကြမ်းဖက်သမားတွေခုအောင်နေရာမှာ WFP လို USA လို့အဖွဲ့အစည်းတွေကထောက်မှန်ထားတဲ့အစားအသောက်တွေပစ္စည်းတွေတွေ့ရတယ်ဆိုပြီးယုံထင်ကြောင်ထင်ဖြစ်အောင်ဖော်ပြခဲ့တဲ့သတင်းမှာဒါနဲ့ပတ်သက်ပြီး 7-day သတင်းစာကအတိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဥစော်ဒေးကိုမေးတဲ့အခါမှာအဲ့ဒီပစ္စည်းတွေအကြမ်းဖက်သမားတွေလက်ထဲဘယ်လိုရောက်တယ်လဲ WFP အဖွဲ့ကပဲရှင်းရမယ်ဆိုပြီးခက်ကြမ်းကြမ်းဖြေခဲ့ပါတယ်။ ARD သတင်းဌာနက American တန်အမတ် Scott Mastier ကိုမေးတဲ့အခါမှာ Information Committee ရဲ့အဲ့လိုထင်အောင်ထင်မှားဖြစ်အောင်လုပ်တာဟာအတိတ်ပဲမရှိဘူးပြစ်နိုင်ချေလည်းမရှိဘူးဆိုပြီးဖြေခဲ့ပါတယ်။နောက်ပိုင်းကျမှ Information Committee ဟာအဲ့လိုဖော်ပြတာနဲ့ပတ်သက်ပြီးအကြမ်းဖက်သမားတွေစီမှာအဲ့ဒီပစ္စည်းတွေတွေ့တာဟာတွေ့တာပဲဖြစ်ပြီးဒီအဖွဲ့အစည်းတွေကအကြမ်းဖက်သမားတွေကိုထောက်ပံ့တယ်လို့ညင်ညွန်းတာမဟုတ်ဘူးလို့ပြန်လည်ဖြေရှင်းခဲ့ပါတယ်။ဥပမာ၃ကတော့ Information Committee ရဲ့ထုတ်ပြန်ချက်ထဲမှာအကြမ်းဖက်သမားတွေဟာဘူးသီတော်မောင်းတော်နဲ့ရသေးတော်မျိုးနဲ့အတွင်းရှိကျေးရွာပေါင်း32ရွာနဲ့မောင်းတော်မျိုးရှိရက်ွက်နှစ်ခုတို့ကို၎င်းတို့ကိုယ်တိုင်မိရှုဖျက်ဆီးခဲ့ကြသဖြင့်အင်ဂျင်2625လုံးမိလောင်ဖျက်ဆီးခဲ့ကြောင်းသိရှိရသည်ဆိုတဲ့ဖော်ပြချက်ပါ။ဒါနဲ့ပတ်သက်ပြီးဩဂုတ်လ30ရက်နေ့သတင်းမီဒီယာတွေနဲ့တွေ့ဆုံရမှာတော့ရဲမှုချုပ်သူရဆန်းလွင်ကမောင်းတော်မျိုးသုံးပိုင်လမ်းစုံနာကဘင်္ဂလီကျေးရွာမှာအဲ့ဒီရွာကန်တွေနဲ့တိုင်းရင်းသားတချို့တိုက်ခိုက်မှုဖြစ်ပွားခဲ့ရာတိုင်းရင်းသား၄ယောက်သေဆုံးခဲ့တဲ့ဖြစ်စဉ်ကိုရှင်းပြမှုတစ်ခုရှိခဲ့ပါတယ်။သူရဆန်းလွင်ကတခြားရွာတွေစုပြီးမီးသွားရှို့တာပေါ့။ဟိုကရွာထဲမှာသူတို့ဘာသာသူတို့ကြောက်လို့ငြိမ်နေတာသူတို့ရွာတွေမီးရှို့တော့လဲသူတို့ကမခံနိုင်လို့ထင်တယ်အဲ့ဒါအပြန်အလှန်ဖြစ်ကြတာအဲ့ဒါတွေကလွတ်တော်ဥက္ကဋ္ဌကိုလည်းတင်ပြတယ်ပြည်နယ်အစိုးရအဖွဲ့ကိုလည်းတားမြစ်ပေးပါနိုင်ငံရေးပါတီတွေကလည်းအောက်ကနေမြှောက်ထိုးပင့်ကိုမလုပ်မိဘူးနောက်ပြီးဆရာတော်တွေလည်းရှောက်ထားပြီးတိုင်းရင်းသားတွေကိုယ့်နေရာမှာပဲအေးအေးဆေးဆေးနေပါကျန်တဲ့ဟာတွေကိုတော့ဥပဒေနဲ့အညီဆောင်ရွက်နေပါတယ်လို့ကျွန်တော်လိုက်ပြီးပြောထားပါတယ်လို့ဆိုပါတယ်သူရဆန်းလွင်ပြောတာကတိုင်းရင်းသားတွေစုပြီးမွတ်စလင်ရွာတွေကိုတွားရှို့တဲ့ဖြစ်စဉ်မျိုးရှိတယ်အဲ့ဒီအခါမှာတတ်ကြဖြတ်ကြပြဿနာဖြစ်တယ်။ဒါကြောင့်လွတ်တော်အစိုးရနိုင်ငံရေးပါတီဘက်ကတိုင်းရင်းသားတွေကိုထိန်းချဖို့သူပြောတယ်ဆိုတဲ့အထိပ္ပယ်ပါ။ဒ ဒါမျိုး information committee ရဲ့ထုတ်ပြန်ချက်ထဲမှာတွေ့ကြရမှာမဟုတ်ပါဘူးနောက်ဆုံးဥပမာကတော့ဖြစ်စဉ်အတွင်းအကြမ်းဖက်သမားအလောင်း380ရထားတယ်6ယောက်ဖမ်းမိထားတယ်ဆိုပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်ကို information committee ကဖုံးပြလိုက်တာပါ information committee ရဲ့သတင်းထုတ်ပြန်ချက်အမှတ်24မှာအခြားအချက်တွေကိုတတ်ချုပ်ရုံးကဖော်ပြတဲ့အတိုင်းအသေးစိတ်ဖော်ပြခဲ့ပေမဲ့အကြမ်းဖက်သမားတွေနဲ့ပတ်သက်လို့တော့ ARSC အစွန်းရောက်အကြမ်းဖက်သမားအချို့တေဆုံးကအချို့အရှင်ဖမ်းဆီးရမိဆိုပြီးဖုံးပြခဲ့ပါတယ်ဒီသတင်းကိုအခုလို့ဖုံးပြခဲ့ပေမဲ့လည်းအဲ့ဒီသတင်းကမ္ဘာသတင်းဖြစ်သွားပြီး9ရက်အတွင်းအကြမ်းဖက်သမား380တနေ့ကို80ကျော်နှုန်းတေဆုံးတဲ့သတင်းကြီးကမ္ဘာကိုပြန့်နှံ့သွားခဲ့ပါပြီအားလုံးကိုချုပ်ပြီးသုံးသပ်ရရင်တော့အစိုးရ information committee ရဲ့သတင်းကိုမှန်မှန်ကန်ကန်မထုတ်ပြန်နိုင်တာမဆိုင်တာတွေဆွဆွဲတာသတင်းတွေကိုဖုံးပြတာမျိုးတွေလုပ်နေလို့ကတော့နိုင်ငံတကာနဲ့ကမ္ဘာကယုံကြည်မှာမဟုတ်ပါကြောင်းနိုင်ငံတကာကယုံကြည်အောင်ပြည်ပကဖြစ်ပွားတဲ့နေရာတွေမှာသတင်းယူခွင့်ပေးဖို့နဲ့သတင်းကိုရိုးရိုးသားသားမှန်မှန်ကန်ကန်ထုတ်ပြန်ဖို့အရေးကြီးပါကြောင်းတင်ပြလိုက်ရပါတယ်